ဂျပန်အစိုးရကချမှတ်ထားတဲ့စီးပွားရေးဖွံ့ဖြိုးမှုရည်မှန်းချက်တွေတည်မြည်ရေးအတွက်ဂျပန်နိုင်ငံအနေနဲ့2040ခုနှစ်မှတန်ခင်နိုင်ငံခြားကနေခေါ်ယူတဲ့အလုပ်သမားလက်ရှိတဲ့၄ဆလောက်ပို့ပြီးလိုအပ်မယ်လို့တကယ်မျိုးအခြေစိုက်သုတေသနအဖွဲ့ကပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှရေးပါတယ်ဂျပန်နိုင်ငံရဲ့နိုင်ငံခြားသားလုပ်သားထက်ဝက်လောက်ဟာဘီယန်နာနဲ့တရုတ်နိုင်ငံတို့ကလာကြတာဖြစ်ကြောင်းဒါပေမဲ့လည်းဆယ်စုနှစ်နောက်ခုအတွင်းမြန်မာနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေကရွှေ့ပြောင်းလို့တမားတွေတိုးမြင့်ရောက်လာကြလိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA နဲ့ပူးပေါင်းဖွဲ့စည်းထားတဲ့အဲ့ဒီသုတေသနအဖွဲ့ကဆိုပါတယ်တဖြည်းဖြည်းရောက်လာနေတဲ့ဂျပန်နိုင်ငံရဲ့လူဦးရေတိုးပွားမှုနှုန်းအရဂျပန်ဟာရွှေ့ပြောင်းလို့တမားတွေပေါ်အများကြီးမိခိုအားထားနေရတယ်ဆိုတာဒီသုတေသနအရာတွေ့ရှိရပေမဲ့နိုင်ငံခြားကရောက်လာမဲ့ចောင်းသားတွေအပေါ်COVID-19 နဲ့ဆိုင်တဲ့တင်းကျပ်မှုတွေချမှတ်ထားတာကြောင့်မျှော်မှန်းထားသလောက်တက်သည့်ပညာရှင်တွေရနိုင်ရေးအတွက်မေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုပါတယ်ဂျပန်အစိုးရကချမှတ်ထားတဲ့အရေးရှိစီးပွားရေးရည်မှန်းချက်ဖြစ်တဲ့တိတ္တမ24ရာခိုင်နှုန်းတန်းပြည်မီရေးအတွက်ဂျပန်နိုင်ငံအနေနဲ့2040ခုနှစ်မတိုင်ခင်ပြပကလုပ်သား6.94%တန်းခေါ်ယူဖို့လိုအပ်တယ်လို့အဲ့ဒီသုတေသနအဖွဲ့ကထောက်ပြထားပါတယ်အဲ့ဒီအရေးအတွက်ဟာလက်ရှိရှိနေတဲ့နိုင်ငံခြားသားအလုပ်သမားရေအတွက်တက်တမ9တန်းတဲ့300ရာခိုင်နှုန်းတိုးမြင့်သွားတာဖြစ်ပြီးဂျပန်နိုင်ငံရဲ့စုစုပေါင်းအလုပ်သမားအရေအတွက်ရဲ့နှစ်တက်တမ900ရာခိုင်နှုန်းဖြစ်ပါတယ်ခင်ဗျာ